နှစ်စဉ်နယူးယောက်မြို့လေကောင်ကဒီနာမည်ကျော် Times Square နှစ်သစ်ဂျိုးဆူပွဲမှာကျင်းပလေရှိတဲ့ဒီနှစ်သစ်ကူပွဲမှာ2018ခုနှစ်အကုန်အတွက်ထူးခြားချက်ကကမ္ဘာတစ်ဝန်းကသတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုရွေးပြီးတော့ချီးမြှင့်ခဲ့တာပဲဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့နိုင်ငံတွေနဲ့ပတ်သက်လို့ရှိရင် Times Square ပွဲတော်ကပေးတဲ့အမှာစကားကတော့သတင်းလွတ်လပ်ခွင့်ကိုယုံကြည်သူတွေအနေနဲ့အရှုံးမပေးဘဲနှစ်ဆတိုးပြီးတော့စူးစမ်းသွားမယ်ဆိုတာပဲဖြစ်တယ်လို့ CPJ သတင်းသမားကောက်ွယ်ဆောင်ချော်ရေးဖွဲ့ကပြောပါတယ်။ဒီအကြောင်းမတ်အင်ဂျင်နဲ့ဆက်ပြီးတော့ပြောပြပါခင်ဗျာ။
ကမ္ဘာတဝန်ပြိတက်ပေါင်းဘီလီယံနဲ့ချီပြီးရုပ်တံကနေတဆင့်ချီရှုနေတဲ့နယူးယောက်မြို့လေကောင် Times Square က2018ခုနှစ်ကုန်လို့2019ခုနှစ်ကူးပြောင်းမဲ့ဒီဇင်ဘာလ31ရက်ညတကောင်ရံအချိန်ကြိုးစိုးဆင်နွှဲတဲ့နှစ်တကူပွဲမှာသတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုအားပေးချီးမြှင့်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကနာမည်ကြီးသတင်းဌာနပေါင်းစုံဝိုင်းရင်သတင်းသမားတွေကိုအထူးဧည့်သည်တော်တွေအဖြစ်ဖိတ်ခေါ်ပြီးကျင်းပခဲ့တာပါ။ဒါနဲ့ပတ်သက်လို့ပွဲအစီအစဉ်မှုဖြစ်တင်ဆက်တဲ့အမျိုးသမီးကအခုလိုကြေညာသွားပါတယ်
။ Every year Times Square New Year's Eve celebrates the human spirit by honoring people and organizations that inspire us. This year we celebrate journalism and the free press.
ဒီနေ့ Times Square မှာကျင်းပတဲ့နှစ်တကူအကျိုးပွဲမှာကျမတို့အားလုံးကိုလေးစားအတူယူအားကြအောင်ဖြစ်ပေါ်စေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့စိတ်ဓာတ်အားမှန်ကိုချီးမြှင့်တာဖြစ်ပါတယ်။ဒီနေ့မှာတော့သတင်းလောကနဲ့သတင်းလွတ်လပ်ခွင့်ကိုကျမတို့ချီးမြှင့်ကြမှာပါ။မကြာခင်မိနစ်ပိုင်းအတွင်းနှစ်တကူမဲ့ညတကောင်းရဲ့အချိန်ရောက်ဖို့စက္ကန့်60အလိုကိုရေးတွက်ဖို့ဒီမှာရှိတဲ့အကောင်းဆုံးသတင်းသမားတွေစင်မြင့်ပေါ်ကိုတက်လာကြတော့မှာပါလို့ပြောသွားတာပါ။အထူးဧည့်သည်တော်တွေအဖြစ်တက်ရောက်ခဲ့တဲ့သတင်းသမားတွေထဲမှာတူရကီနိုင်ငံဆော်ရီကောင်စစ်ဝင်ရုံးမှအသက်ခံခဲ့ရတဲ့ Washington Post ဆောင်းပါးရှင် Jamil Khashoggi ကိုကိုစားပြုပြီး Washington Post Editor Karin Atia အပါအဝင် New York Times သတင်းစာလက်ထောက် Editor Rebecca Blumenstein နောက် CNN Time Magazine NBC The Wall Street Journal တို့အပြင် New York ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌ Joel Simon လည်းပါဝင်ပါတယ်1909ခုနှစ်ခရဲကစတင်ပြီးနှစ်ပေါင်းတရာကျော်အစဉ်လာမပြတ်နှစ်စဉ်ကျင်းပလာတာဖြစ်ပြီးလူပေါင်းတသန်းနီးပါးလာရောက်စုဝေးတဲ့ Times Square ကနှစ်တကူကြိုးဆိုပွဲမှာသတင်းလောကနဲ့ပတ်သက်လို့ချီးမြှင့်ဂုဏ်ပြုတာဟာတကယ့်ကိုထင်ရှားပြီးအလွန်အရေးပါတဲ့လုပ်ရဖြစ်တယ်လို့ CPJ အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
် The Times Square celebration is put on by the businesses that operate
Times Square နဲ့တကူပွဲတော်ကိုဒီ area ပတ်ဝန်းကျင်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကဦးစီးကျင်းပတာပါဒီစီးပွားရေးသမားတွေအနေနဲ့သတင်းလွတ်လပ်ခွင့်ဆိုတာဒီမိုကရေစီရဲ့အခြေခံတန်ဖိုးဖြစ်တယ်ဆိုတာကိုသူတို့အသိမှတ်ပြုကြောင်းပြလိုက်တာပါပဲအမေရိကန်ပြည်ထောင်စုမှာရောတခြားကမ္ဘာတစ်ဝန်းကနိုင်ငံတွေမှာပါသတင်းလွတ်လပ်ခွင့်ဟာအချင်းချောက်ခံရတယ်ဆိုတာကိုသူတို့ကအသိမှတ်ပြုခဲ့တာပါအဲဒါကြောင့်သတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသတဲ့အလွန်အရေးကြီးတဲ့အထိမ့်မှလုပ်ရပဲဖြစ်ပါတယ်အလွန်အရေးကြီးတဲ့အထိမ့်မှလုပ်ရတစ်ခုဖြစ်ပါတယ်
CPJ ရဲ့2018ခုနှစ်အစီရင်ခံစာမှာလည်းကမ္ဘာတစ်လွှားမှာသတင်းတောက်လုပ်နေရင်အသက်ခံရတဲ့သတင်းသမားပေါင်း53ရှိခဲ့ပြီးမြန်မာနိုင်ငံမှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးပါဝင်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း252ဦးရှိကြောင်းဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့နိုင်ငံတွေနဲ့ပတ်သက်ရင် Times Square ပွဲတော်ကပေးတဲ့အမှားစကားနဲ့ပတ်သက်လို့ Steve Butler က VOA ကိုခုလိုပြောပါတယ်။
Myanmar has been a flagrant violation of press freedom.
ဒီတဲ့နောက်နှုတ်ကိုအစိုးရချုပ်ဝချက်ဥပဒေချိုးဖောက်မှုနဲ့ဆွဆွဲပြီးရုံးတင်စစ်ဆေးထောင်ဒဏ်အပြစ်ပေးခဲ့တဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာတရင်လွတ်လပ်ခွင့်ကိုချိုးဖောက်တဲ့နိုင်ငံတစ်နိုင်ငံဖြစ်နေပါပြီ။ Times Square နှစ်တကူပွဲတော်ကပေးတဲ့အမှားစကားကလည်းတရင်လွတ်လပ်ခွင့်ကိုယုံကြည်သူတွေအနေနဲ့ဒီလိုဖိနှိပ်မှုတွေကိုအရှုံးမပေးဘဲနှစ်ဆတိုးပြီးတော့ပိုကြိုးစားသွားမယ်ဆိုတာပါပဲ။
2018ခုနှစ်ဒီဇင်ဘာလ31ရက်နေ့ညကကျင်းပတဲ့ New York Times Square ကနှစ်တကူကြိုးဆိုပွဲမှာလုံခြုံရေးနဲ့ဖျော်ဖြေရေးအသုံးစရိတ်အမေရိကန်ဒေါ်လာတသန်းကျော်ကုန်ကျခဲ့ကြောင်းပြောပါရယ် Times Square နှစ်တကူကြိုးဆိုပွဲမှာကဘာလက်ခီးတဲ့တသန်းတက်ရောက်ခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါရှင်